ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့ပေါ်ကိုစစ်ဆောင်လာသူ36ဦးမှာကိုဗစ်ပိုးတွေ့ရှိထားပြီးတော့သူတို့ကိုစီရင်ဖို့ကုသထားပါတယ်။လောလောဆယ်မှာတော့တိုက်ပွဲတွေမငြိမ်သက်သေးတာကြောင့်စစ်ဆောင်900လောက်ဟာနေရမပြန်နိုင်သေးပဲနဲ့စစ်ဆောင်စခန်းမှာလူအများစုဝေးနေထိုင်ရတာကြောင့်ကူးစက်မှုပုံမပြတ်နိုင်မှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ရန်ကုန်ကလာတဲ့မိုးကုံးမျိုးကရန်ကုန်ကလာတဲ့မုံကိုမျိုးကအခြေအနေကိုတော့ကိုအောင်မြတ်သူကတင်ပြထားပါတယ်ရှင်။
တရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့ MMDAA ကိုကန့်တပ်အကြားဇူလိုင်လ3ရက်နေ့ဆက်ပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်မုံကိုမျိုးပတ်ဝန်းကျင်ယွာတွေကလူ900ကျော်ဟာမုံကိုမျိုးကစစ်ကြောင်စခန်း3ခုမှာလာရောက်ခိုးလုံနေကြရတာပါ။ပြီးခဲ့တဲ့ရက်ပိုင်းကစစ်ကြောင်တချို့နာမကျန်းဖြစ်ခဲ့ရတာကစစ်ဆေးကြည့်ရမှာ COVID-19 ပိုးတွေ့ရှိခဲ့ကြောင်းစစ်ကြောင်စခန်းက IDP 2က VOA ကိုပြောပါတယ်။
ကိုမွန်ဂိုတယ်မှာပေါ့နော်တင်းဆောင်တဲ့စခန်းကကိုလောလောဆယ်တော့36ယောက်ရှိပြီပေါ့ဗျာအဲ့မနေ့ကတရားတွေ့တာပေါ့မနေ့ညတက်စီကဖြေဖွက်လာတယ်ပေါ့ဒီနေ့26ယောက်ဖြတ်တူတာပေါ့ဗျာဟာအကုန်လုံးပေါင်းမင်းဆိုရင်36ယောက်ပေါ့ဗျာဟာ
ကိုဗစ်ပိုးတွေ့ရှိပြီးနောက်မှာဒုက္ခသည်စခန်းအဝင်ထွက်တွေကိုကန့်သတ်ထားပါတယ်စစ်ကြောင်ချို့ကတော့ကိုဗစ်ကူးစက်မှာကိုစိုးရိမ်ပြီးနေရပြင်ချင်နေကြပါတယ်ဒါပေမဲ့ဖောင်းဆိုင်ဘက်မှာပြစ်ကတ်တန်တွေကြားနေရတယ်လို့လက်နက်ကန်တွေကလည်းနေရမပြန်သေးခိုင်းကြောင်းသူကဆက်ပြောပါတယ်
တိုက်ပွဲကမုံကိုရမတော်မချောက်ကနော်ကုန်းစင်းလည်းညတော့နည်းနည်းကြည့်ကြရတာပေါ့နော်မဟာမိတ်ကပြောတော့ခုနင်းတော့ပြန်လို့မရဘူးဆိုတဲ့အန်ကပြောတာပေါ့နော်ဒီဖွဲ့မှာပြန်လို့မရဘူးလို့ပြောတာပေါ့ဗ
ျမုံကိုကဆစ်ဆောင်တွေကိုကူညီနေသူတူကလည်းကိုဗစ်ကူးစက်သူစုစုပေါင်း36ယောက်ကိုတွေ့ရှိထားပြီးသူတို့ကိုမုံကိုပြည်သူစေုံမှာပို့ဆောင်ကူးသနေကြောင်းနဲ့လောလောဆယ်စခန်းတွင်းမှာလူတွေစုဝေးနေထိုင်ရတာကြောင့်စိုးရိမ်ရတဲ့အခြေအနေရှိကြောင်းပြောပါတယ်မုံကိုမျိုးကိုရောက်နေတဲ့စစ်ပြေဒုက္ခသည်တွေကကချင်နှစ်ချင်းဘုရားကျောင်းလီစုဘုရားကျောင်းနဲ့ဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေမှာကိုလိုနီကြရတာဖြစ်ပါတယ်။ကျူကုတ်ပန်ဆိုင်ဘက်မှာတော့ဖိုင်ကောင်းကြီးရွာအုပ်စုကဆစ်ဆောင်1400ကျော်ဟာတရုတ်မြန်မာနယ်စပ်မှာတင်းချောင်းနေကြပါတယ်။ဒီဖိုင်ကောင်း IDP စခန်းမှာတော့ကိုဗစ်ကူးစက်တာမရှိကြောင်းဆစ်ဆောင်သူကပြောပါတယ
်။ကျွန်တော်တို့ကခန်းမှာကြတော့ကိုဗစ်နဲ့ပတ်သက်ပြီးမှတော့ဒုလို့စီတော့ပြောမှမတည်သေးဘူး။အဲလက္ခဏာကို
မူဆယ်မြို့နယ်အရှိပိုင်းကျူကုတ်ပန်ဆိုင်မုံကိုစတဲ့ဒေသကဆစ်ဆောင်တွေကိုကူညီပေးနေသူတူကတော့မုံပေါ်ဒေသဘက်မှာလည်းကိုဗစ်ကူးစက်သူ90လောက်တွေ့ရှိတာကြောင်းပြောပါတယ
်အခုလုံးလုံးရှည်တော့အဲ့ဒီမုံကိုမှဖြစ်တာပြီးတော့ဒီမုံကိုအဖက်မှာဖြစ်တာအဲ့လောက်ပဲကြားပါတယ်ဒီမုံကိုဘက်တော့90ဝန်းကျင်လောက်တော့ရလာတယ်ကျွန်တော်တို့ကကွာရန်တင်းစင်တာတွေပါလေအလုံးကတော့အချင်းတော်ကရောဒီချေးရွာကရောပေါ့နော်အဲ့ဒါမျိုးလောလောကတော့ရှိတာပေါ့
ဒေသခံပြည်သူတွေကိုတေချာစစ်ဆေးမဲ့ဆိုရင်ဒီတက်ပိုများနိုင်ကြောင်းလည်းပြောပါရယ်ဒီလပိုင်းအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မုံကိုမျိုးအရှိဖောင်းဆိုင်ဘက်ကဒေသခံ200လောက်ကလည်းတရုတ်နယ်စပ်မှာတိုက်ရှောက်နေစေဖြစ်ပြီးဆက်သွယ်ရေးခက်ခဲတာကြောင့်အခြေအနေသေးစိတ်ကိုတော့မသိရသေးပါဘူးညာ